လာပါတော့ရှိမှာခင်ဗျာဒီကနေ့တိုင်းလေလိုက်မှာဆွေးနွေးမဲ့အစီအစဉ်ကတော့ပြည်တော်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီနဲ့ပတ်သက်ပါတယ်အခုတော့မြန်မာနိုင်ငံမှာပြည်တော်စုကြံ့ခိုင်ဖွံ့ဖြိုးရေးပါတီဟာပြည်သူအကြိုပြုမဲ့အဆိုတွေကိုလွှတ်တော်မှာဥဆောင်တင်သွင်းလာတယ်ပြည်သူအကြိုပြုလုပ်ငန်းတွေကိုလှုပ်ဖို့ဥပမာဖြင့်ကချင်ပြည်နယ်မှာညီညာရေးဖော်ဆောင်ဖို့ညီညာရေးဆန္ဒပြပွဲတွေကိုဥစည်းဥဆောင်လုပ်ဖို့လှုပ်ရှားလာတယ်ဆိုတာတွေ့ရပါတယ်ဒီလွှတ်တော်ရင်းမှာသူတို့တင်သွင်းလာတဲ့အဆိုနဲ့ပတ်သက်လို့ဆိုရင်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကလွှတ်တော်ကိုယ်စားလှယ်တယောက်ကတောင်မှ VOA ကိုပြောဦးပါတယ်။အခုကြားဟင်ဖုံဖြိုးကတင်လာတဲ့အဆိုဟာသူတို့တဲ့ကိုလည်းဦးနေလို့သူတို့တောင်မှဒါတင်ပြစရာမရှိဘူးဖြစ်နေတယ်၊သိကောက်နေတယ်။နောက်ခါတလောတုန်းကတိုင်းရင်းသားအခွင့်အရေးကာကွယ်တဲ့ဥပဒေဆိုရင်လည်းပြည်ထောင်စုကြားဟင်ဖုံဖြိုးကဥဆောင်တင်သွင်းတယ်၊ဒေါအောင်ဆန်းစုကြည်ကိုရိုင်းတာကိုထောက်ခံဆွေးနွေးခဲ့တယ်ဆိုတာလည်းတွေ့ရပါတယ်။သို့သောဒီကိစ္စဟာ2010ငါမှကျင်းပလာမယ်ရွေးကောက်ပွဲကြရင်ကြားဖြတ်ရွေးကောက်ပွဲမှာရှုံးခဲ့ရသလိုမျိုးအရှုံးမကြုံရအောင်တမင်လုံနေခြင်းသာဖြစ်တယ်လို့ဝေဖန်ကြပါတယ်တမင်လုံရင်လည်းလုတ်ပေါ့တကယ်လုတ်ရင်ကြိုးစားရမယ့်ခိစ္စသာဖြစ်ပါတယ်ဆိုတော့ဝေဖန်သူကဒီမှာမရပါဘူးကြံ့ခိုင်ဖွံ့ဖြိုးရေးပါတီဟာဒါအချိန်တိုင်းရင်သူ့ပုံမှန်ပြန်ဖြစ်သွားမှာပဲပြည်သူလူထုကိုတကယ်အကျိုးပြုမဲ့ပြည်သူအကျိုးပြုပါတီစစ်စစ်တရဖြစ်လာနိုင်ပါမလားဆိုတာကိုတော်လေးမေးခွန်းထုတ်နေကြပါတယ်အဓိကဒီကနေ့ဆွေးနွေးကြတာလဲအဲ့ဒီအကြောင်းအရာပဲဖြစ်ပါတယ်ခင်ဗျာဆိုတော့ဒီအကြောင်းအရာကိုဆွေးနွေးဖို့အတွက်ပြည်ထောင်စုကြံ့ခိုင်ဖွံ့ဖြိုးရေးပါတီကတာဝန်ရှိတဲ့ပုဂ္ဂိုလ်လွှတ်တော်ကိုယ်စားလှယ်ကိုလည်းကျွန်တော်ဆက်သွယ်ထားပါတယ်အဲ့ဒီထက်မှအဓိကသောရရှင်တွေမေးလာသမျှဖြစ်ရှင်းပြမဲ့ပုဂ္ဂိုလ်အဖြစ်ကတော့ဦးအေးမောက်အဲ့ဒီပြည်ထောင်စုကြံ့ခိုင်ဖွံ့ဖြိုးရေးပါတီရဲ့ဆိုင်ရာလွှတ်တော်ကိုယ်စားတူဖြစ်တဲ့ပုဂ္ဂိုလ်ဖိတ်ထားသလိုပဲနောက်ဆွေးနွေးမဲ့ပုဂ္ဂိုလ်တွေကိုလည်းကျွန်တော်ဆက်သွင်းနေပါတယ်အခုလောလောဆယ်ကတော့ဦးအေးမောက်ပဲလေထိုင်းပေါ်မှာရောက်ရှိနေပါသေးရဲ့ခင်ဗျာဦးအေးမောက်ခင်ဗျာကျွန်တော်သောရရှင်တို့ရဲ့ရေးတဲ့စာတွေကိုကျွန်တော်အရင်ဥစွာတင်ပြပါရစေခင်ဗျာသောရရှင်တို့တော်တော်များများကတော့ဒီနေ့ဆွေးနွေးခန်းမှာကြံ့ခိုင်ဖွံ့ဖြိုးရေးပါတီရဲ့လုပ်ရက်ကိုအယုံကြည်မရှိကြတာတွေ့ရပါတယ်ခင်ဗျာသူတို့ဟာဒီမှာသောရရှင်တို့ဦးမိုးကျိုးပသိဉ္ကြီးမြို့နယ်ကဆိုရင်အခုဆွေးနွေးမဲ့ကောင်းစဉ်နဲ့ပတ်သက်ပြီ
း
โอเคအခုကြားပြီလားခင်ဗျာ
please ဆက်နေကြအော
င်အခုကြားပြီလား
ပြန်ပြော
ပါโอเคโอเคအခုကျွန်တော်သွားရရှင်တွေပြည့်တဲ့စာကိုဖတ်ပြနေပါတယ်ခင်ဗျာ
โอเ
คโอเคโอเคနားထောင်ပါခင်ဗျာဆိုတော့သွားရရှင်မှာခင်ဗျာဂျက်ဖြတ်လို့အခုနောက်ဆွေးနွေးမဲ့ပုဂ္ဂိုလ်တိုင်ခံဆွေးနွေးမဲ့ပုဂ္ဂိုလ်ဖြစ်တဲ့ဟို SNLD ပါတီကဦးဆိုင်ညွန့်လွင်လဲလေလိုင်းပေါ်ရောက်ရှိနေပြီဖြစ်ပါတယ်သွားရရှင်စာတချို့ကိုကျွန်တော်ဖတ်ပြရမယ်ဆိုရင်ပထမအဆုံးရေးတဲ့စာကြောင်ကတော့ဦးမိုးကျိုးရေးတာဖြစ်ပါတယ်ကြံ့ခိုင်ဖွံ့ဖြိုးရေးပါတီဟာဒီလွှတ်တော်မှာလက်သမားတွေမြင့်သိခံရဖို့ကိစ္စနဲ့ပတ်သက်ပြီးတော့စုံစမ်းဖော်ထုတ်ဖို့တင်ပြထားတယ်လို့သိရပါတယ်တဲ့ဒါဟာတနိုင်ငံလုံးနေရာအနှံ့မှာလက်သမားတွေဘဝပြတ်အောင်ခံစားနေခဲ့ရတဲ့အေယာမမတရားမှုကြီးကိုမိုးကျိုးပြစ်ထမ်းလက်ကသလိုလုပ်လိုက်တာသာဖြစ်တယ်ဆိုတဲ့ပုံစံမျိုးနဲ့သူကဝေဖန်ထားပါတယ်တခြားဆွေးနွေးပွဲမှာလက်ဆယ်ကဒုတိယဝန်ကြီးကဆိုလို့ရှိရင်အဆိုတင်သွင်းတဲ့လူတွေကိုတောင်းဖဒါလက်သမားအကျိုးပြောတဲ့လူတွေကိုတောင်းဖစူးစူးပူးမလုပ်ကြပါနဲ့လို့ဆိုပြီးတော့အပြစ်ရှာခဲ့တာတွေရှိပါတယ်ဒါကိုကြည့်မယ်ဆိုရင်ကြံ့ခိုင်ဖွံ့ဖြိုးရေးပါတီဟာတကယ်စေတနာမှန်တဲ့အခုလုံနေတာမဟုတ်ဘူးလို့ဆိုပါတယ်နောက်သောရရှင်တူကဆိုလို့ရှိရင်လည်းပဲကြံ့ခိုင်ဖွံ့ဖြိုးရေးဟာ2015မှာရွေးကောက်ပွဲနိုင်ဖို့အတွက်လုံနေတာမဟုတ်ပါဘူးတဲ့ရာသက်ပံအုပ်ချုပ်နိုင်ဖို့အတွက်လုံနေတာဖြစ်ပါတယ်တဲ့အောက်ခြေမှာဘာဖြစ်နေသလဲဆိုတာကြည့်ပါတဲ့အနိုင်ကျင့်နေတာတွေအများကြီးရှိပါတယ်ဆိုပြီးတော့သူကအဓိကပြောထားပါတယ်နောက်သရရှင်တူကလည်းပဲကုသီလွန်မမ်းမျိုးဆိုတဲ့ပုဂ္ဂိုလ်ကတော့ကျင်းပါစေလွှတ်တော်မှာတင်ပြနေဆွေးနွေးချက်တွေဟာတဲ့ကြံ့ခိုင်ဖွံ့ဖြိုးရေးပါတီနဲ့ဒီမိုကရေစီရရှိအတွက်လုံးဝမဟုတ်ပါဘူးတဲ့ပြည်သူလူထုကအကုန်သိပါတယ်တဲ့တကယ်တော့ကြံ့ခိုင်ဖွံ့ဖြိုးရေးပါတီရဲ့အရင်ခံစိတ်ဓာတ်ကတိုင်းပြည်အာဏာကိုသူတို့ပဲထာဝရချုပ်ကန့်ကျင်တာပါဆိုတဲ့သဘောမျိုးနဲ့သူကရေးထားပါတယ်ဒါအကြံပြင်းစာရီကိုပြောတာပါနောက်ပုဂ္ဂိုလ်တူကလည်းပဲအရင်တုန်းကလုပ်ခဲ့တဲ့မကောင်းမှုတွေကိုကာကွယ်ပြီးတော့သူတို့ကာကွယ်ဖို့ကြိုးစားနေပါတယ်တဲ့ဒါပေမဲ့သူပြောတာကတော့အဲ့ဒီမကောင်းမှုတွေကိုလည်းကာကွယ်နိုင်ပြီးတကယ်စာရဝါပြောရေးရောက်ရှိအောင်လည်းလုပ်နိုင်ပါစေလို့သူကဖျားတပြီးဆူတောင်းနေပါတယ်လို့ဆိုပါတယ်ခင်ဗျာအဲ့ဒါကဘုတထောင်ကဥမင်းနိုင်ဖြစ်ပါတယ်ဒါသောရရှင်ရဲ့အကြံပြင်းရေးတဲ့စာဖြစ်ပါတယ်မြတ်သောဖြင့်စာရီဟာဟိုဘက်ဒီဘက်ရေးပေမဲ့ဒီကနေ့မှာတော့တစ်ဖက်သက်ရေးထားတာတွေ့ရပါတယ်ဆိုတော့ကျွန်တော်ဒီလူကြီးကိုမခေါ်ခင်မှာကျွန်တော်အသံဖိုင်နဲ့ကြံ့ခိုင်ဖွံ့ဖြိုးရေးပါတီကနေပြီးတော့အမတ်တူဖြစ်တဲ့သောဒရှင်တူရဲ့စာအမတ်တူရဲ့ဦးတီခွန်မြတ်ရဲ့စာတဲ့ဆွေးနွေးချက်ကိုကျွန်တော်သူ့ကိုဆွေးနွေးတော့သူကတိုက်ရိုက်ပါဝင်မဆွေးနွေးနိုင်လို့ဆိုပြီးတော့သူကကြံ့ခိုင်ဖွံ့ဖြိုးရေးပါတီရဲ့လူရက်တွေ သူဟာတိုင်းရင်းသားအခွင့်အရေးကာကွယ်ဖို့အဆိုတင်သွင်းခဲ့တာနဲ့ပတ်သက်ပြီးတော့သူကအခုလိုဖြစ်ရှင်းထားပါတယ်ခင်ဗျာကျွန်တော်ခဏအားတော့နားထောင်ကြည့်ရပါဦးခင်ဗျာ
ဒါကတော့သူတို့လည်းသူတို့ဝေဖန်တာပဲဖြစ်ပါလိမ့်မယ်ကျွန်တော်တို့လွတ်တော်မှာတင်တယ်ဆိုတဲ့ဟာတော့ဒါကျွန်တော်ကိုယ့်ရဲ့အမြင်နဲ့ကိုတင်ကြတာပဲကိုယ့်အခွင့်အရေးကိုကိုရရှိရေးအတွက်ကျွန်တော်တင်ကြတာပဲဒီလွန်ခဲ့တဲ့အချိန်ဒီမှာအမိန့်အရင်နဲ့ပဲလုတ်ခဲ့တဲ့ဟာကျွန်တော်တို့ဒီမိုကရေစီပြုပြင်ပြောင်းလဲရမှာတော့ဒါပဲလို့လို့ဥပဒေနဲ့ပွင့်လင်းမြင်သာအောင်ဟုတ်လားပြဌာန်းပြီးမှလုံမတာနေဒါစီမံတဲ့လူရဲ့အစီမံခံရတဲ့လူလည်းအားလုံးအတွက်ပွင့်လင်းမြင်သာဆိုရှိမှဒါဒီ rule of law ဆိုတာလည်းဖြစ်လာနိုင်ပါလေအမိန့်တစ်ခုတည်းနဲ့လုံလို့လုံတဲ့ဖြစ်ပြရတော့ပုံနေပြီလို့ကျွန်တော်မြင်ပါတယ်
2015ရွေးကောက်ပွဲကိုအခုလူတွေကအဓိကထား focus လုပ်ပြီးပြောနေကြပါတယ်ဆိုတော့အဲ့ဒီကာလအတွင်းမှာဥပဒေနဲ့အညီဖြစ်လာလိမ့်မယ်နိုင်တဲ့စနစ်လုံးမှုမတရားမဲရယူမှုတွေလုံးဝကင်းစင်နိုင်လိမ့်မယ်လို့ဆိုနိုင်ပါလားခင်ဗျာ
ကျွန်တော်တို့အနေနဲ့ကတော့အခုလောလောဆယ်အလုပ်ကိုပဲကိုတာဝန်ကျတဲ့နေရာမှာစိတ်ကောင်းစေတနာထားပြီးဟလာလုပ်ဖို့ပဲရှိပါတယ်2015ခုနှစ်အတွက်လည်းကျွန်တော်အနေနဲ့ပေါ့ဒီမျောမှန်းတာတော့ကျွန်တော်မှမရှိပါဘူးတောင်ဝန်အရကိုတောင်ဝန်ချက်ဒီဒူရီကတောင်ဝန်ပေးအပ်လာတယ်ဒီပေးအပ်လာတဲ့တောင်ဝန်ကိုစည်စနာထားပြီးကျွန်တော်တို့ကအကောင်းဆုံးဖြစ်အောင်ကြိုးစားပြီးလုပ်သွားရုံပါပဲဒါဆိုဆိုရချင်းတစ်ချိန်ကျရင်ဒါပြောင်းလဲမှုတွေအများကြီးဖြစ်လာမယ်လူထုတွေကလည်းပဲဒါဘယ်သူကအကောင်းဆုံးဖြစ်တယ်ဘယ်သူကကိုယ်စွဲဖြစ်ပြီးဖြစ်တည်နေဆိုရဲဟာလူထုပဲရွေးတဲ့အနေအထားဖြစ်လာပါလိမ့်တယ
်ဟုတ်ကဲ့ကောင်းပါပြီကျွန်တော်ကဥတီခွန်မြတ်ကိုတော့မဟုတ်ပါဘူးတချို့ဥတီခွန်မြတ်တို့ပါတီကအနာရှိရဲ့အပိုင်းမှာပါတဲ့ပုဂ္ဂိုလ်တချို့ကျွန်တော်နာမည်တော့မပြောပြစေ။သူတို့ရဲ့အသုံးအနှုန်းတချို့ကတော်လေးတင်းတင်းမာမာရှိတာကိုလည်းတွေးရပါတယ်။ကြံတဲ့ပြိုင်ဘက်ပါတီအပေါ်မှာပြောတာရောဆိုတာရောဆိုတော့အဲ့ဒီလူတွေနဲ့ပတ်သက်လို့ရောခင်ဗျာ။အဲ့ဒီလူတွေရဲ့လေသံဘက်ကိုပါသွားမလားပါတီတစ်ခုလုံးအနေနဲ့
။ဟာဒါတော့မပါနိုင်ဘူးထင်ပါတယ်။ပါတီလည်းဒါလည်းဒီမိုကရေစီစနစ်ကိုတဖြည်းဖြည်းကျင့်သုံးလာနေပြီဆိုတာခင်ဗျားတို့မြင်လာရမှာပါ။
ဟုတ်ကဲ့အဲ့တော့ဥတီခွန်မြတ်ကိုကျွန်တော်ဆွေးနွေးမေးမြန်းခဲ့တာဖြစ်ပါတယ်ဆိုတော့ပထမဦးဆုံးမေးချင်တာဥရဲ့မောက်ကိုမေးချင်ပါတယ်ဥရဲ့မောက်ခင်ဗျာဥတီခွန်မြတ်ပြောသလိုပဲဒီကြံ့ခိုင်ဖွံ့ဖြိုးရေးပါတီအနေနဲ့လူထုအတွက်သူတို့စေတနာနဲ့လုံခြုံရေးကိုလုပ်နေကြတာဖြစ်တယ်စိတ်ကောင်းစေတနာနဲ့လုပ်တယ်လို့ဆိုတော့လည်းပဲလူထုရဲ့ယုံကြည်မှုဒီကနေ့လာတဲ့သောရရှင်ရဲ့စာတွေကိုကြည့်ရင်ပဲတော်တော်များများအဲ့လိုရေးထားတာဘာဖြစ်လို့များလူထုယုံကြည်မှုမရနိုင်သေးဘူးလို့ထင်ပါလဲခင်ဗျာ
ကျွန်တော်အနေနဲ့ကျွန်တော်ယူဆပါလေ
ဟုတ်ကဲ့
ပြောရရင်တော့ကျွန်တော်တို့ပြီးခဲ့တဲ့ရဲ့စိုးရတဲ့တရားစိုးရတဲ့တက်ကလုတ်ခဲ့ခံရတာရှိပါတယ်နော်အဲ့ဒါဒီနဲ့ဆက်ဆက်ပြီးတော့ကျွန်တော်တို့ပြည်သူလူထုကနေပြီးတော့ကျွန်တော်တို့ကိုဟိုပေါ်လေဒီကချုပ်ပါတီကိုကျွန်တော်တို့နည်းနည်းတန်ရဖြစ်တဲ့သဘောလိုပဲဖြစ်ပါတယ်သူတို့လည်းပဲဒီကချုပ်ပါတီနေနဲ့ကတော့ကျွန်တော်တို့ဒီအဒီရေကောက်ပွဲကျင်းရဆရာမှလည်းပါပြပါပြီကျွန်တော်တို့နော်ဒီနေ့လုတ်တိုင်းနေတဲ့ဟာဒီမှာလည်းပဲကျွန်တော်တို့ရှုမြင်လို့ရှိရင်ပြည်သာထင်ရှားပါတယ်ကျွန်တော်တို့အနေနဲ့ကတော့ဘယ်လိုပဲဖြစ်ဖြစ်ဒီပြည်သူလူထုအတွက်လုပ်ဝင်ဆိုတာကိုဒါဆုံးရပြီးတာပါအဲ့လိုဆုံးရလို့လည်းပဲကျွန်တော်တို့ခုတော့ကျွန်တော်တို့ပါတီနဲ့တော့လုံးဝမဆိုင်တော့ဘူးပေါ့လေဒီပြည်သူလူထုအတွက်လုပ်မယ်ဆိုတာကိုလည်းပဲပြည်သူတက်ကြရင်လည်းဖွံ့ဖြိုးရေးပါတီကနေပြီးတော့ဒီမြောက်ခဲ့တဲ့သမားကြီးကိုယ်တိုင်ကသူငယ်ငယ်နေမှာလဲပါပါတယ်။ဘယ်လိုပါလဲဆိုတော့လေဟာကဏ္ဍမှာရှိတဲ့မိဘပြည်သူတွေအတွက်ကိုဥရပြီးအစ်မကိုချက်မှဆောင်ရမယ်လို့သူကအစိုးရကလည်းဒါကိုလုပ်နေပါတယ်။နောက်ပြီးတော့တခါတာလူတို့ကအခွင့်အရေးအလုံးစုံတာတာဖြစ်ဖို့တာလူကြီးလူဖြစ်ဖို့ဒီမိုင်းချက်တွေကိုဟိုထားပြီးတော့သမားကြီးကနေပြီးတော့ဒါပြီးခဲ့တဲ့ကျွန်တော်တို့ဒီကျွန်ကလေငယ်နေမှာလဲပြောတာတော့တွေ့ရမှာဖြစ်ပါတယ်အထူးသဖြင့်ဒီတောင်းလို့ရတဲ့မားရီနဲ့တက်တယ်သမားကြီးအထူးပြီးဆိုင်ပါတယ်ဘယ်လိုစိုက်စိုက်ပြေးဘူးကျွန်တော်တို့ကတမလူကြီးလုံမယ်ဆိုတာလေအဆူရှိရတယ်နဲ့လုပ်ဖို့နော်နောက်သမားကြီးဒီဟိုကျော်လာမှာမေလာမှာပြောပါတယ် first stage reform strategy for national development ဆိုတဲ့ကိစ္စတွေပါလေဒီကိစ္စတွေကိုပြောသွားပါတယ်နောက်ဘယ်လိုပြောသွားလဲဆိုတော့ကျွန်တော်တို့ဒီမှာငင်းငင်းလုံးတာမျိုးများဆောင်ရဖို့ကျွန်တော်တို့နိုင်ငံအခြားနိုင်ငံတွေနဲ့မတူဘူးကျွန်တော်တို့မှာအခက်အခဲအကျတွေရှိနေစီမီးသုံးချမှု language ၄ကစားမှု less space pollution စတဲ့ဒီရပြဿနာတွေရှိနေတော့ဒါတွေကိုကျွန်တော်တို့တွေနိုင်ငံပြီးတော့အားလုံးပြည်ချာချာဆောင်ရပါဆိုပြီးတော့ဆောင်ရဖို့ဆိုပြီးသူ့အဖွဲ့မှာနိုင်ငံပြောပါတာတွေကိုလည်းကျွန်တော်တို့ တွေ့ရပါတယ်ဟု
တ်ကဲ့ဦးဝေးမောင်ရေကျွန်တော်ပြောချင်တာကကျွန်တော်ပြောချင်တာဦးဝေးမောင်ခင်ဗျာအဲ့တော့သမဒကြီးကျွန်တော်မေးပြစီသမဒကြီးကိုတော့သမဒကြီးပြောတဲ့စကားကိုတော့ကြားတယ်တိုင်းပြည်ကကြားတယ
်ဟယ်လို
ကျွန်တော်ဆက်ပြောပြစီကြားစီမံ
ခရီးဘီလို့ဆိုပြီ
းဦးဝေးမောင်အဲ့သမဒကြီးကိုတော့သမဒကြီးကိုတော့ဘယ်သူမှသံသရာမရှိဘူး
ပြောချင်တာကတော့လူကျွန်တော်ကသမဟာလည်းပြောတယ်ကျွန်တော်စစ်တော်မှလည်းပုံဝင်နေနေမယ်ဒါဦးဟိုအရောဒီကြောင့်လာလို့ကြည့်ရင်ကြည့်မှာပါစစ်တော်လည်းမှလည်းကျွန်တော်တို့ပြီးခဲ့တဲ့ပထမအချိန်နဲ့ဒုတိယအချိန်ဒုတိယအချိန်နဲ့တတိယအချိန်မတူဘဲနဲ့ပြည်သူ့အတွက်ကိုကျွန်တော်တို့ပုံဝင်နေနေဝေဖန်ပြီးတော့ဆောင်ရွက်နေတဲ့ကိစ္စတွေလည်းဒါကျင်းပမြင်လာအောင်တွေ့နိုင်ပါတယ
်ဒါတွေက
ပါလဲဆိုတော့ကျွန်တော်တို့ဒီဒီမိုကရေစီလမ်းကြောင်းမှကိုတွားတဲ့အခါမှာကျင်းပမြင်လာအောင်ဆောင်ရွက်နေတာရှိပါတယ်ကျွန်တော်စစ်တော်ဥက္ကဋ္ဌကိုယ်တိုင်လည်းပဲဒါတွေကိုအလေးပေးလေးထားပြီးတော့ကျွန်တော်တို့စစ်တော်မှပြုတ်ပြီးတော့ဆောင်ရွက်နေတာ
ဟုတ်ကဲ့ဟုတ်ကဲ့
ကျွန်တော်ကဒီလူလူဟုတ်ကဲ့ခင်ဗျာ
ကျွန်တော်ပြောချင်တာကသမဏကြီးကိုလူတွေကစံတရားမရှိဘူးသမဏကြီးကိုယုံတယ
်ဟုတ်ကဲ့
ဗမာပြည်သူတွေမကနိုင်ငံတကာလည်းယုံကြည်လို့လည်းပဲမြန်မာနိုင်ငံပေါ်မှာတင်းပိတ်ဆို့ထားမှုတွေကိုဖွင့်မယ်ဘညာဆွေသမဏကြီးကိုယုံကြည်ရတယ်အခုပြဿနာကပါတီကိုပြောတာကြမ်းခိုင်ဖုံဖြိုးရေးပါတီဟာတကယ်ပြည်သူအကျိုးပြုပါတီဖြစ်နိုင်လို့လားပါတီတွေဒီဆဲလိုက်ဥလိုက်ထောက်ခံမှုအုပ်ချုပ်ရေးရန်ရာတစ်ခုလုံးတမတော်တို့ဘာတွေထောက်ခံမှုမရလို့သာလျှင်သမဏကြီးရဲ့ပြုပြင်ဟာအနှောင့်အယှက်ဖြစ်နေရတယ်လူတော်မှာသုံးသက်တဲ့လူတွေရှိနေကြပါတယ်ဆိုတော့ပါတီဟာပြည်သူအကျိုးပြုပါတီဖြစ်နိုင်လား yes သမဏကြီးကလုံမဲ့ဆိုတာတော့လူတိုင်းကယုံကြည်ကြပါတယ် issue ကအဲ့ဒီကိစ္စဖြစ်ပါတယ်ခင်ဗျာဦးအေးမြတ်ဦးအေးမတ်ကိုခဏထားပြီးတော့ကျွန်တော်ဦးဆိုင်ညွန့်လင်ကိုခဏမေးပြစမ်းခင်ဗျာဦးဆိုင်ညွန့်လင်ကဘယ်လိုသဘောပါလဲခင်ဗျာ
တခ
ါမဖြစ်ကျေလို့လေရက
အဲဒီကျန်နာရေ
ဟုတ်ကဲ့
ကျွန်တော်ကပြောချင်တာတော့ဦးဒီခုံရပြောတဲ့ဆွေးနွေးတော့ဆိုတော့လောကမကြောက်ဟုတ
်လား
အဲဒါဆိုကျွန်တော်ဆက်ပြီးဆွေးနွေးပါမယ်ဟောသမလားဒီခုနပို့တဲ့ဆွေးနွေးတဲ့ဥစ္စာမှာကျွန်တော်ပြောချင်တာဒီပါတီတဲ့ဟာဒီဒီအချိုးကြီးလုံကလို့ဆိုတာအင်တန်ကောင်းပါပဲကျွန်တော်ထောက်ခံပါတယ်နော်ဒီလိုကြိုးပြီးလုပ်ရလို့ဆိုတာဒီအမြဲတမ်းလုပ်နေရမယ့်လုပ်ငန်းတစ်ခုဖြစ်ပါပဲ။ဒီကော်ပိုရိတ်ကြီးမှလမ်းလာခြင်းပြီးတာမျိုးတွေဆိုရင်ဒါဒီမြေကသဘောပေါက်တယ်။ဒီမြေမဲလို့ကျွန်တော်လာတယ်ဆိုတဲ့သဘောမျိုးဖြစ်တယ်။ဒီကော်ပိုရိတ်ရှင်းရပါ။အာခြင်းရက်ကလမ်းကိုဆက်လက်ခြင်းပြီးတာမျိုးပေါ့။ဒီမြေကပို့ပြီးတော့အထင်မှားနေတယ်။အမျိုးမလုပ်ဖို့လိုတယ်တော်ပြောချင်တာကတော့အရေးကြီးဆုံးကတော့ဒီသူအကျိုးကြီးလုပ်ငန်းကိုစီနာကောင်းတဲ့စိတ်စီနာကောင်းထားပြီးတော့အမြဲလုပ်ပြန်ဖို့လိုပါပဲ။ဒီကောင်ဝဲမိဒီသူမိဒီသူတွေလည်းရသည်ဖြစ်ပေမယ့်ရသည်ဖြစ်သည်။နိုင်ငံအကျိုးနဲ့ဒီသူအကျိုးကိုအမြဲလုပ်ဖို့လိုပါပဲ။ဒီကောင်ဝဲတစ်ခုတည်းအတွက်ညမလို့တော့ညတော့စိတ်မကောင်းဘူးလို့ဆိုတော့အဲ့လိုညမပါပဲ။ကျွန်တော်အမြင်ပါတော့
။ဟုတ်ကဲ့
။နောက်ပြီးတော့ဒီသူအကျိုးလုပ်ငန်းကြီးလုပ်မယ်ဆိုရင်လက်တွေ့လုပ်ရဖို့ကောင်းပါလေမဲဆွေမိလုံးပြီးခဲ့တဲ့ကတိတွေကိုလည်းမဖြစ်မနေအဲဘယ်လိုကျူပါမျိုးလုပ်ဖို့လိုပါလဲမဖြစ်နိုင်တဲ့လုံလင်းချက်မျိုးတွေကိုပြီးပြီးတော့မဖြစ်စီချင်ပါဘူးဟိုဒီမဲမဆွေစီချင်ပါဘူးဒါထားပါတော့ဒီဒါပါတီတွေကြီးကပါနောက်တစ်ခုကျွန်တော်ပြန်ရစင်တာကသမရပြောနေတာကသမရကြီးပြောတဲ့ကိစ္စကိုပထမဆုံးပြီးတဲ့လူကိုကျွန်တော်ရောက်ထောက်ခံတယ်ဒါပေမဲ့အဲ့ဟာက UNDP ရဲ့ဘောဒါဟုတ်ကိုကျွန်တော်မသိဘူးမရှင်းလို့ဒီကိစ္စပေါ့ပါတကယ်လို့က USDP ကပါတီရဲ့တဘောထားဆိုရင်ကျွန်တော်ထောက်ခံမယ်ဒါရှင်းပါမယ်ကျွန်တော်ပြောတာအခုကျွန်တော်ကြည့်နေရတဲ့ဥတည်နေရ USDP ကအပင်းမျိုးကပုံပြပြောတာပြောနေစကားတွေကသမားကြီးပြောနေစကားနဲ့လုံးဝကွဲလွဲနေတယ်အဲ့ဒါကျွန်တော်ဘယ်လိုဝေဖန်ရမလဲအဲ့တော့တခုနဲ့ပါတီတခုနဲ့တိုက်ပွဲကိုကျွန်တော်အဲ့ဆန္ဒမျိုးရှိပါဘူးဒီလိုလည်းပဲဒီလူလူတို့ကမျိုးဆန်းစစ်ဖို့ကျွန်တော်ထင်ကြချင်တာဖြစ်ပါတယ
်ဟုတ်ကဲ့ဟုတ်ကဲ့ကျွန်တော်လည်းအဲ့ဒါကိစ္စကိုပြင်နေတာပါဦးရဲမောက်ကြားမယ်ထင်ပါတယ်အခုကျွန်တော်ပါဝင်ဆွေးနွေးမဲ့သတင်းစာဆရာမြတ်ကိုခဏဖိတ်ခေါ်ပြီးတော့မှဦးရဲမောက်ဘက်ကိုကျွန်တော်ပြန်ပြီးတော့လှည့်ပြစီခင်ဗျာအခုပြောခဲ့တဲ့ issue ကအဲ့ဒါသမားရေးစေတနာကိုတော့သံတရားမဝင်ကြဘူးလူတော်တော်များများဒါပေမဲ့ပါတီရဲ့သဘောထားဟာသမဏကြီးသဘောထားနဲ့ထပ်တူဖြစ်ပါရဲ့လားပါတီခေါင်းဆောင်တို့အထူးသဖြင့်ဟာဒီတိုင်းဖြစ်နိုင်မှာမလားဆိုတော့ကျွန်တော်ပြန်ပြီးတော့ဆွေးနွေးကြပါစို့နော်အခုသောရရှင်ဆရာကပရိသတ်တွေကသတင်းစာဆရာတွေပထမဆုံးဦးသီဟဆွေ NHK သတင်းဌာနရဲ့အဒီဦးသီဟဆွေကြားပါလားခင်ဗျာ
ဟုတ်ကဲ့ကြားပါရ
ဲ့ဆရာဘယ်လိုသဘောရပါလဲခင်ဗျာအဲ့မြန်မာနိုင်ငံမှာကြက်ခိုင်ဖွံ့ဖြိုးရေးပါတီဟာတကယ်ပြည်သူအကျိုးပြုပါတီတရားဖြစ်လာနိုင်ပါလားခင်ဗျာ
အဲ့ဒီကျေပြီပါရည်ရရှိလာဖို့ကျွန်တော်တို့ဆောပါသေးတယ်။ဒါပြလို့လဲဆိုတော့ ့ဒီကျွန်တော်ဒီစိုက်ဆိုင်ကွန်ပျူတာပါတီအနေနဲ့တကယ်ကြတော့ပါတီတက္ကပါတီအနေနဲ့တက္ကလူစီရဲ့ကျွန်တော်တို့အခုလုပ်ခဲ့တဲ့လုပ်ရည်တွေဘာသာစမိုင်းတွေရေ reform process နဲ့တက်ကြပြီးတော့အဲအပေါ်ဒီမဖြစ်တဲ့သဘောတွေဒီမှာတွေ့ရတယ်ပေါ့နော်အဲနောက်တစ်ခါတို့ကဒီဒီစိုက်ဆိုင်ကွန်ပျူတာပါတီအနေနဲ့ပါတီအနေနဲ့ရောပါတီတဲ့အနေပြီးတော့ကျွန်တော်ရွေးကောက်ခံတာဖြစ်တယ်ဆိုတော့ဒီစားဆောင်ရည်ရည်ကြီးကအသားမချနိုင်ငံရေးအသားမချဘူးသူကဟိုတာဝန်ပေးထားတဲ့နိုင်ငံရေးသမားတွေပေါ့နော်နိုင်ငံရေးသမားတွေတာဝန်ပေးထားတဲ့လူတွေအနေထားပဲဖြစ်နေတဲ့ပုံစံမျိုးလို့ကျွန်တော်တို့ဒီနိုင်ငံရေး process ခုမှာအပေါ်ဒီဖြစ်တဲ့ဇာတ်လမ်းတွေရှားနိုင်တယ်အနေထားမရှိဘူးခင်ဗျသူတို့ကဒီ legacy reform process ထဲမှာဘယ်ခါကလာလဲဘယ်လောက်တိုင်းသာဒီပါမယ်ဆိုတာလည်းကျွန်တော်ကိုယ်ပဲကြည့်ရမမြင်ရသေးဘူးအခြေအနေတွေအများဆုံးတွေ့နေနေထားပ
ါဟုတ်ကဲ့ဆရာဦးစီတဲ့ဆိုတော့ဆရာဦးစီဟဆွေအဓိကပြောလို့ရတော့သူတို့ဟာအဝင်ဝင်ကြမဖြစ်သေးဘူးဒါအတွေ့အကြုံမရှိသေးတာလည်းဖြစ်ကောင်းဖြစ်နိုင်တာပေါ့လေအတွေ့အကြုံလိုသေးရဆိုတာလည်းဖြစ်ကောင်းဖြစ်နိုင်တာโอเคဆရာဦးစီဆရာဦးစီ
ဒီနိုင်ငံရေးသမားအဆင့်မဟုတ်ဘဲနဲ့ဒါဝယ်ပေးအချက်ခံလာတဲ့နိုင်ငံရေးသမားကခုမှကမကနာလူလာရရဲ
နိုင်င
ံရေးဒုတိယရှိဘူးဝန်တော်ကအခုထုတ်ပြီးလုပ်နေရတဲ့အခြေအနေမျိုးဖြစ်နေပါ
တယ်ဟုတ်ကဲ့ခင်ဗျာဟုတ်ကဲ့ဆရာဦးစီဒီအောင်မြင့်ဘယ်လိုသဘောပါလဲခင်ဗျာနောက်သတင်းအရေးဒါတူဖြစ်တဲ့ကျန်းကျန်ဖွံ့ဖြိုးရေးပါတီရဲ့လူရဟုတ်ကဲ့
အဲကျွန်တော်ကတော့ပါတီတစ်ခုလုံးအနေနဲ့ဟိုပါတီတရအနေနဲ့ကြကြနနဖွဲ့ပြီးတော့မှဟိုပြည်သူလူထုရဲ့ဟိုဗါလဲထောက်ခံမှုကိုရဖို့ပြည်သူလူထုကောင်းစားရေးအတွက်တွေလုပ်နေတဲ့ပါတီအဖြစ်ကတော့ဒီနေ့ချိန်ကြီးမတွေ့သေးဘူးမတွေ့သေးဘူးဆိုတာကအဲယူကော့ပွဲမှာနိုင်လာခဲ့တဲ့အချိန်လုံးကလည်းဟိုအားလုံးသိတဲ့အတိုင်းပဲလေပါတီတရအနေနဲ့တူတူချာချာကြာနာစီယုံလှုပ်ဆော်ပြီးတော့မှမဲတွေရအောင်ယူခဲ့တဲ့အနေအထားမျိုးမရှိဘူးမရှိတော့ဒီအာဏာရပါတီဖြစ်လာတဲ့အချိန်မှာလည်းကျွန်တော်တို့လေ့လာဆောင်ကြည့်ရသလောက်ဆိုရင်အဲပြည်သူ့အကျိုးတွေကိုတရားကျမ်းနာလုပ်မယ်ဆိုတော့နေမီဒီမာရောအောက်ခြေထိရောအဲ့လိုမျိုးစနစ်တကျလုပ်ကြတယ်မတွေ့ဘူးပါတီကိုတကယ်ပါတီတခုပေါ့နော်အဲ့ဒါလည်းတူအောင်စနစ်တကျပြန်လဲဖွဲ့စည်းကြတယ်တောင်ဒီနေ့ချိန်ကြီးမတွေ့ရသေးဘူ
းဟုတ်တယ်ရှာဆိုတော့ဟုတ်ကဲ့ကျွန်တော်ဦးအေးမောက်ကိုပြန်ပြီးမေးလိုပါတယ်ဦးအေးမောက်ခတ်တူရဲပြန်ဆွေးနွေးပါနောက်မေးချင်တဲ့သွားရရှင်လည်းရှိပါသေးတယ်အဓိကကိစ္စကကျွန်တော်တို့ပထမဆုံးဦးဆိုင်ညွန့်နေတို့ပြောခဲ့သလိုသမနာကြီးကိုစံတရားမရှိပါမယ်ပါတီကတချို့ဟာမပါဘူးနောက်ဆရာဦးသီဟဆရာဆွေရလည်းပဲပါတီဟာဒါလူငန်းတွေနဲ့တကယ်ဟာမိုနီမဖြစ်ဘူးသမနာကြီးလောက်တာနဲ့ဆိုရဲသူပြောပါတယ်နောက်ပြီးတော့နိုင်ငံရေးသမားတွေမဟုတ်သေးပဲနဲ့ဒါတာဝန်ပေးခံရလို့လုပ်နေတဲ့သဘောဖြစ်တယ်ဆိုတာလည်းပဲတွေ့ရပါတယ်ခင်ဗျာဒီကိစ္စနဲ့ပတ်သက်ပြီးတော့ဘယ်လိုသဘောရပါလဲဘယ်လိုပြန်ပြီးရှင်းပြပါလဲခင်ဗျာခတ်တူလို့ရှင်းပြပါဆရာနောက်တည်းမေးမယ်လို့ရှိသေးတယ်ပါဦးမောင်
โอเคကျွန်တော်အမြင်ကတော့ဟိုခုနပြောသွားတယ်ဟိုဥဆိုင်ညွန်ကပြောသွားတယ်လို့နောက်တစ်ခါခုနတရားစာဆရာကြီးငုံပြောသွားလို့ပေါ့လေဟ
ုတ်
ကဲ့ကျွန်တော်တို့အမြင်နဲ့ကဒီပြည်တော်စက်ခိုင်တဲ့ဖွံ့ဖြိုးပါတီအမြင်နဲ့ကတော့ကျွန်တော်တို့ခုလောက်ကင်နေသေးရတော့ပြည်သူ့အတွက်အကောင်းဆုံးဖြစ်အောင်ကျွန်တော်တို့ဒါလုပ်နေရဖြစ်ပါတယ်သို့တော်လည်းပဲလုပ်နေတာတွေမှာကျွန်တော်တို့ခုနိုင်ငံရေးပါတီအမြင်နဲ့တရားအမြင်နဲ့ဆောင်ရွက်နေတာတွေမှာတချို့နေရာတွေမှာအမေငယ်လူကောင်းလူသွားနိုင်ပါတယ်သို့တော်လည်းပဲအကောင်းဆုံးဖြစ်အောင်ကျွန်တော်တို့ကဒါကိုဆောင်ရွက်နေတယ်ဆိုတာကိုတော့ဒါဥပဒေသားတွေတို့ဒီကျွန်တော်လည်းတကွာကျွန်တော်တို့ဒီအားလုံးဥက္ကဋ္ဌတရားကျွန်တော်ပြန်ပြချင်ပါတယ်ဘာလို့လဲဆိုတော့ဒီနေ့ကျွန်တော်တို့လုပ်နေကြနေတာကြီးအားလုံးမှန်တဲ့ကျွန်တော်တို့ကိုယ်တိုင်လုပ်ကြနေတာဖြစ်တဲ့အတွက်ကျွန်တော်တို့ဒါကိုပြောနိုင်ရင်ဖြစ်ပါတယ်ကျွန်တော်တို့အနေနဲ့ဒီပြည်သူအတွက်ပြည်သူလူထုအတွက်ကောင်းလာမှန်တယ်များကိုလုပ်ဖို့ပြည်သူလူထုအတွက်လူအပ်တာပါလေအောင်လုပ်ဖို့ပြည်သူလူထုအတွက်အကျိုးရှိတာပါလေအောင်လုပ်ဖို့ဆိုပြီးတော့ဒီရွေးချက်တွေနဲ့ခုဒီနေ့ဆောင်ရွက်ပြီးတော့ကျွန်တော်တို့လွတ်တော်မှာကျွန်တော်တို့တက်ပြီးတော့ဒီနေ့ဥရေဒီရေးကဏ္ဍမှာအားလုံးလူအပ်တာတွေဝန်းဝန်းပြီးတော့ကျွန်တော်တို့ဒါအတိတ်ကအခမ်းအနားအနေနဲ့ဆောင်ရွက်နေတယ်ဆိုတာကိုကျွန်တော်
ဟုတ်ကဲ့ဦးမောင်ကျွန်တော်တခုသတိရတာလေဒေါက်တာမောင်မောင်ကမဆလာပါတီရဲ့နေဝင်ချင်းဆိုတော့ဗျာ1988မှာမှတ်မိကြမှာပါသူတို့ပါတီရဲ့အားနည်းချက်ကိုဒေါက်တာမောင်မောင်ဆန်းစစ်တဲ့အခါမှာသူတို့ပါတီဟာအာဏာရပါတီအဖြစ်နဲ့မွေးဖွားလာရတဲ့ပါတီဖြစ်တဲ့အတွက်ကြောင့်ဆိုတဲ့စကားပါပါတယ်ဆိုတော့ကြမ်းခိုင်ဖွံ့ဖြိုးရေးပါတီပေါ်ပေါက်လာတာမွေးဖွားလာတာလည်းပဲခက်ဆင်ဆင်လို့ဆိုရင်မှားမယ်မဟုတ်ပါဘူးသတော်ရှင်တယောက်ကလည်းဒီမှာရေးထားတဲ့အထက်မှာနည်းနည်းပြန်ဖတ်ရမယ်ဆိုရင်ကြက်ခိုင်ဖွံ့ဖြိုးပါတီရဲ့သမိုင်းကိုပဲကြည်လေတဲ့လူမှုရေးအသင်းပါဆိုပြီးတော့ဖွဲ့လာတယ်အတင်းအဓမ္မအသင်းဝင်ခိုင်းတယ်ចောင်းသားကလေးငယ်တွေတောင်ထင်တာမပေးဘူးပြီးတော့မှနိုင်ငံရေးပါတီဖြစ်ပြီးဆိုပြီးချက်ချင်းပြောင်းလိုက်တယ်2008ဖွဲ့စည်းပုံဟာပါတီနဲ့မဲတွေဘလိုဘလိုယူပြီးတော့အတည်ပြုလာတယ်ဆိုပြီးတော့လှုပ်လာခဲ့တယ်ဆိုတော့အဲ့လိုသုံးသပ်ထားပါတယ်ဆိုတော့ဒီလိုပါတီပေါ်ပေါက်မွေးဖွားလာတဲ့ဒါပါတီရဲ့ဇာတိပေါ့လေဇာတိရုပ်ကောပြောင်းနိုင်ပါမလားကျွန်တော်ဒေါက်တာမောင်မောင်ဆုံးသတ်ခဲ့တာသတိရလို့ပါဦးမောက်ဘယ်လိုပြောလို့ပါလဲအဲ့ဒါကိုဘယ်လိုဖြည့်ရှင်းနိုင်ပါလဲခင်ဗျာအဲ့ဒီသမိုင်းကြောင့်ကိုဘယ်လိုပြန်ပြီးပြင်နိုင်ပြီလဲအဲ့ဒါကို
ကျွန်တော်တို့ဟိုတစ်ခ ချင်းနေတဲ့အချိန်သာဆိုတာရှိပါတယ်နော်ကျွန်တော်တို့ပြီးခဲ့တဲ့အချိန်ခါနဲ့ခုအချိန်ခါနဲ့မတူပါဘူးခင်ဗျာပြီးခဲ့တဲ့အချိန်ခါတော့အချိန်ခါတစ်ခုအချိန်ခါတစ်ခုကတစ်ခုတော့အနေနဲ့မှန်ခဲ့တာဖြစ်ပေမဲ့အဲ့ဒီအချိန်ခါခုအချိန်မှာမှန်မှာမှန်မှာပဲအဲ့ဒါကြောင့်ကျွန်တော်တို့ဒီနေ့အချိန်ခါမှာတော့ပြောင်းပြီးပြတ်တယ်နဲ့ community party အနေနဲ့ဒီပြည်သူလူထုအတွက်ကိုတက်နိုင်တဲ့ပြဿနာအစွမ်းကုန်ကပူပေါင်းဆောင်ရွက်နေတယ်ဆိုတာလေးကိုတော့ကျွန်တော်
ဟုတ်ကဲ့ဦးဆိုင်ညွန့်လင်းပါပြောလိုပါလဲခင်ဗျာအခုဆွေးနွေးချက်တင်ပတ်သက်ပြီးတော့ခက်တူတူလေးဆွေးနွေးပေးပါအောင်ဦးဆိုင်ညွန့်လင်းကြပါလား
တကယ်လို့လို့ကြီးဆိုကျွန်တော်ကလက်မခံနိုင်ကြအောင်ဘာမှမရှိပါဘူးဟိုလက်ခံပြီးတော့ပူပေါင်းဆောင်ရွက်ပြီးလည်းအမြဲအစဉ်လေးရှိပါတယ်ဘယ်လိုဒီမှာစီစဉ်နှဖားဖို့ကိုကျွန်တော်ပြင်ကြနေတာပါတော့အခုနိုင်ငံရေးပါတီအများစုကတော့60လောက်ရှိနေတဲ့ပါတီတွေမှာအဲဒီ60အားလုံးကဘယ်သူမှထောက်ခံစီမရပဲနဲ့ဦးကျိုးဆိုပြီးကိုယ့်ရဲ့အသက်အခါနဲ့ကိုလုပ်နေကြတာပါဆိုတော့ထောက်ပံ့ရေးယူပြီးတော့နိုင်ငံရေးလုပ်တဲ့ပုဂ္ဂိုလ်တွေနဲ့ထောက်ပံ့ရေးမယူဘဲနဲ့နိုင်ငံရေးလုပ်တဲ့ပုဂ္ဂိုလ်ကိုနိုင်ရှင်ကြည့်နေကြပါပဲဒါကျွန်တော်တဘောရပါဗျာ
ဟုတ်ကဲ့ကျွန်တော်တင်ညာဆရာကြီးတို့လည်းပြန်မိကြမှာတဲ့ဒါပေမဲ့နောက်ဝင်ဆွေးနွေးမဲ့သောရရှင်တူကိုကျွန်တော်ခေါ်ပြစီမခေါ်ခင်နောက်ဆုံးကျွန်တော်သတင်းစာဆရာကြီးကိုပြန်မေးချင်တဲ့ကိစ္စဒီပါတီတစ်ခုဟာလူထုအကျိုးပြုပါတီဖြစ်မဖြစ်ဆိုတာကိုဘယ်လို benchmark သတ်မှတ်ကြမလဲဘယ်အချက်ဘယ်အချက်ဘယ်အချက်ကိုလှုပ်လာတဲ့အခါတစင်းတစင်းဘယ်လိုသတ်မှတ်သွားမလဲဆိုတာကိုနည်းနည်းစဉ်းစားထားစီကြပါတယ်အခုကတော့ပါဝင်ဆွေးနွေးရတဲ့သောရရှင် AOD တိုင်းကပေါ့လေမြို့နာမည်တော့မပြောတော့ပါဘူးကုစုခိုင်ကိုကျွန်တော်ဖိတ်ခေါ်ပြစီကုစုခိုင်ကြားပါလားခင်ဗျာ
ဟုတ်ကဲ့ကြားပါ
တယ်ဆွေးနွေးပါခင်ဗျာခတူရဲ
ဟုတ်ကဲ
့ဆွေးနွေးပါ
ဟုတ်ကဲ့တန်တိုင်းပါတီအနေနဲ့ပြည်သူတွေတို့ကောက်ပြီးတော့မမမရက်ပြီးတော့ယနေ့အချိန်မှာပေါ်ရနေတယ်လို့ကျွန်တော်အနေနဲ့မထင်ပါဘူးကျွန်တော်ဘာဖြစ်လို့လဲဆိုလို့ရှိရင်26ရက်နေ့ကလွတ်တော်မှာနေရာမြေကိစ္စဆွေးနွေးသွားတဲ့ကိစ္စမှာ395မဲကထောက်ခံပြီး24မဲကကြားနေတယ်196မဲကကန့်ကွက်တယ်ဒီကိစ္စမှာနေသမားတွေရဲ့နေနာမှုပြိစာကိုလူသားဆန်ဆန်တွေးကြည့်မယ်ဆိုရင်အများဆုံးဒဏ္ဍာရီမဟုတ်ဒဏ္ဍာရီနဲ့တော့ဖြေရှင်းပေးတယ်ဒီကိစ္စမှာကျွတ်တော်ကိုယ်တရား96ယောက်ကတော့ကန့်ကွက်တယ်ဆိုတာဟာပြည်သူတွေဘက်ကပြည်ကြီးဝဝမရက်တည်သေးဘူးဆိုတာကြားရတာပါပဲ။နောက်တစ်ချက်ကတော့လူပြောများနေတဲ့မိုဘိုင်းဖုန်းကိစ္စ။အိမ်မီနာချင်းနိုင်ငံဒီမှာသင်္ကြန်တစ်ခုကိုအလကားနီးပါးရနေချိန်မှာဒီချိန်မှာမြန်မာပြည်မှာနှစ်သိန်းရှိနေတော့သင်္ကြန်သားလူတန်းစားတွေဘယ်လို့မှမတော့နိုင်ဘူး။တစ်ဖြည်းဖြည်းနဲ့ဖြေရောက်ပြီပဲဆိုရင်ဘယ်တော့လဲ။လာမယ့်နေလားတောက်ဆန်လာလား။ဒီကိစ္စကလုံလန်းချင်းနဲ့ဖိတ်ကောလိုအပ်ချက်တွေဆွေးနွေးငါတို့ဆောင်ရွက်လို့ရနိုင်တဲ့ပြဿနာကိုအချိန်ကြီးသိနေရသေးတယ်ဆိုရင်ပြည်သူတွေဘက်ကမမမမအပြည့်ပြည့်ဝဝမရက်တည်သေးဘူးဆိုတာပြနေတာပဲလို့ကျွန်တော်ပြောလို့ပါတယ်
။ဟုတ်ကဲ့ဆိုတော့ကုစုခိုင်ပြောတဲ့ခုနအချိန်နဲ့နှစ်ရက်အပြင်အဲ့ဒါတွေကိုဆောင်ရွက်ပေးလိုက်ရင်လည်းအကျုံးဝင်မှာပေါ့လေဒါပြည်သူလူထုဘက်ကမမမမရက်တည်တဲ့ပါတီဖြစ်လာမယ်။ကဲဆရာဦးစီသူအောင်ရင်ဘယ်လိုသတ်မှတ်ကြမလဲပါတီတရားအထူးသဖြင့်မြန်မာနိုင်ငံရဲ့ကြက်ခိုင်ဖုံဖြူရေးပါတီပြည်ထောင်စုကြက်ခိုင်ဖုံဖြူရေးပါတီဒီလူထုအကျိုးပြုပါတီဖြစ်လာပြီဆိုတော့ဘယ်လိုအချက်တွေကိုလှုပ်လိုက်ရင်ကျွန်တော်ကြည့်ပြီးအမှတ်ပေးကြမလဲခင်ဗျာသတင်းစာသမားတွေနဲ့အဲ
ကျွန်တော်ပြန်ကြား
ရလားကြားပါပြီပြောပါအ
ဲဟုတ်ကဲ့အဲဒီဥစ္စာကလူထုအကျိုးဆိုတဲ့စီမှာဟိုတိုင်းပြည်ဟာပြည်သူလူထုတွေကဘာတွေလိုအပ်တယ်လဲဆိုတဲ့ပုံမှန်မူတည်ပါတယ်ပြည်သူလူထုတွေကအဲလိုအပ်နေတာကဒီမိုကရေစီတိုင်းပြည်ဖြစ်ခြင်းနဲ့ဟိုဥပဒေစိုးမိုးမှုလိုချင်တယ်စီးပွားရေးဖွံ့ဖြိုးတိုးတက်မှုလိုချင်တယ်အဲ့ဒီခေါင်းစဉ်အောက်မှာအချက်လက်လေးပေါင်းမြောက်များစွာရှိပါတယ်ဒါတွေနဲ့ပတ်သက်လို့တစ်ချက်ချင်းစီတစ်ချက်ချင်းစီကြီးတာတွေရောငယ်တာတွေရောအဲ့ဒီပါတီကရှာဖွေပြီးတော့မှတကယ်တကယ်တွန်းတွန်းတက်တက်ဘယ်ဟာတွေလုပ်ပေးသလဲဆိုလိုတာကအရင်တုန်းကဆိုရင်ဒီအကျိုးဆောင်ရွက်မှုတွေဘာတစ်ခုမှမလုပ်ပေးခဲ့ဘူးပေါ့နော်အခုရောအဲ့ဒါတွေလုပ်ပေးပြီလားဆိုတဲ့အဲ့ဒီပေဒံနဲ့ကျွန်တော်တို့တိုက်ရမှာပါခုနကတော့ပြင်ပရောက်ဝင်ဆွေးနွေးတဲ့လူတယောက်ဆိုရင်ဒါဒီအချက်လေးတစ်ချက်ကိုပဲဒီထောက်ပြရတာပါအဲ့လိုအချက်ပေါင်းမြောက်များစွာရှိပါတယ်ကျွန်တော်စီမှာမမိုဘိုင်းဖုန်းကိစ္စဆိုတော့အခုချိန်လေးဒီဆက်သွယ်ရေးဝန်ကြီးဌာနကလုပ်တဲ့ကိစ္စတွေကိုဟိုသူတို့လွှတ်တော်ထဲမှာလည်းဒါတွေကိုဘာမှဟိုလွှတ်ပေးနိုင်ခြင်းမရှိသေးဘူးအဲ့လိုကိစ္စတွေအမြောက်များရှိပါတယ်ကျွန်တော်တို့ပြောမယ်ဆိုဟိုမကြီးမတွက်နိုင်ဘူးမော်တော်ကားကိစ္စတွေရှိတယ်နိုင်ငံခြားယဉ်ကျေးမှုနံမှုကိစ္စတွေရှိတယ်ဟိုပန်ကိစ္စတွေရှိတယ်အများကြီးပါပဲဒီအရင်နဲ့ပတ်သက်လို့ကျွန်တော်ကတော့လွှတ်တော်ကရောသူတို့ပါတီကရောစီးပီးကြကြနဲ့တစ်ချက်ပြီးတစ်ချက်ဒါပြည်သူလူထုရဲ့အကျိုးစီးပွားဖြစ်တဲ့ဒါတွေလုပ်ပေးရမယ်ဆိုပြီးတော့မှတစ်ခုပြီးတစ်ခုလုပ်ပေးနေတာကိုတော့ဟိုတေချာကျွန်တော်မတွေ့ရပါဘူ
းဟုတ်ကဲ့ဆယ်ဦးဒီဟာဆွေဘယ်ချက်နဲ့သတ်မှတ်ကြမလဲခင်ဗျာ
ဟုတ်ကဲ့
ဟုတ်ကဲ့ပြောပါအ
ဲချေတော့အများကလက်ရှိကတော့လက်ရှိနိုင်ငံအခြေအနေကကျွန်တော်တို့သတိရအခြေအနေကတောင်းဆိုနေတဲ့အနေအထားကကျွန်တော်တို့ဒီလက်ရှိဥပဒေမှာဥပဒေပါတီတော့ဟောပါတယ်လက်ရှိစက္ကန့်ပါတီရဲ့ဥပဒေပါတီဥပဒေပါတီကအစ်ကောင်ကတော့ဒီကနေ့ဆက်လာလို့နိုင်ငံရေးရှိရပါမယ်
တခုကဘာလဲဆိုတော့ကျွန်တော်တို့ဒီလိုမကျုံ့နေတဲ့ပြဿနာတွေလုံးဖက်ဖို့ကျွန်တော်စက်ကြည်ကောင်းကောင်းကိုချနိုင်ရပါတယ်အဲ့တော့ဒီလိုမှကျွန်တော်တို့ဒီလိုကျုံ့ပြထားကြနေတယ်ပညာရေးဆိုင်ရာအစီအစဉ်ဆိုင်ရာနိုင်ငံရေးဆိုင်ရာကျွန်တော်တို့အခက်အခဲအခက်တွေကိုဒီလိုမှအများဆုံးဆွေးနွေးတဲ့အနေအထားတွေကိုကျွန်တော်တို့ဒီလိုတို့မှစက်ကြည်ကောင်းကောင်းလေ့လာနိုင်တဲ့စက်ကြည်ကောင်းကောင်းရှိပြီးတော့ဒီလိုမျိုးကို conference ကရုပ်ကြည့်တာကိုကျွန်တော်တို့လုပ်နိုင်ရမယ်ဒါဒီလိုတော့ပါဒီရှိတဲ့ကတော့ကျွန်တော်တို့ master plan လေးရှိရမယ်။ long term တဲ့ master plan လေးရှိရတဲ့အတွက်ကျွန်တော်တို့တန်းပြီးတော့ဒီ democratic site ကိုဝေးနေတဲ့အတွက်ကြောင့် democratic site ကိုဒီလိုကြားမှာပြန်ပေါ်လာထောက်ခါလာနားနေလာလူတွေအားလုံးချက်သုံးလာမယ်။ပြည်ပြည့်ပြည့်ကျွန်တော်ပညာပေးတဲ့ပုံပေါ်တဲ့အခင်းချင်းတွေအများကြီးကျွန်တော်တို့လုပ်ပေးရမယ်။ဒီနှစ်ခု harmony ဖြစ်ဖြစ်လုပ်သွားနိုင်မှာကျွန်တော်တို့ခြေခြေကောင်းနေနဲ့ကျွန်တော်တို့တန်းပြီးရအမီလေးလားဆယ်လေးကျွန်တော်ဖတ်ထားတယ်လာမှာမဟုတ်ဘဲနဲ့ကျွန်တော်တို့ဒီ Japan ပြည်နယ်မှာလို့ဖြစ်တဲ့ကိစ္စမျိုးတွေကရုပ်ပြည့်ကျွန်တော်တို့ဒီကျွန်တော်တို့ပေါ့နော်ဒီစိုးချုံကြီးတွေတခါလဲဖိတာမျိုးချားမြောက်ရင်မလည်းဖြစ်လာမယ်ဆိုကျွန်တော်တို့ကလည်းဆင်းမြောက်တယ်
ဟုတ်ကဲ့ဟုတ်ကဲ့
ဒီချင်းမှုကလည်းကျွန်တော်တို့လို့ရတယ်တာပြရဒီကိစ္စတွေကိုကောင်းကောင်းပုံကန့်ချင်နေရတာလေ
ဟုတ်ကဲ့ခင်ဗျာဥအေးမောက်ခင်ဗျာဥအေးမောက်စက္ကန့်30ရပါတယ်ခင်ဗျာကျွန်တော်မေ့ကျင်တဲ့ကိစ္စကတော့ပါတီတွင်းမှာသဘောထားတင်မာတဲ့လူတွေရှိနေခြင်းဟာအခက်အခဲတစ်ခုလို့လူတွေသုံးသပ်ကြပါတယ်အဲ့ဒီကိစ္စကိုဘယ်လိုကြော်လွှတ်မလဲခင်ဗျာဟုတ်ပါသလားစက္ကန့်30ရပါတယ်ခင်ဗျာ
ဟုတ်ကဲ့ကျွန်တော်တို့အနေနဲ့ပါတီတွင်းမှာတော့အားလုံးပါတီလုံးဒီမိုကရေစီဆိုတာရှိပါတယ်ပါတီတွင်းမှာကျွန်တော်တို့ဒါအားလုံးကိုကျွန်တော်တို့အများအားဆွေးနွေးပါတယ်တိုင်းပါပါတယ်ဆွေးနွေးပြီးတော့မှကျွန်တော်တို့ကျွတ်တော်မှာကျွန်တော်ကျွတ်တော်ဥရိပြည်ပိုင်းဖြစ်တဲ့အတွက်ကျွန်တော်တို့ကဥပဒေပြည့်ရဲ့ကဏ္ဍမှာအထူးသဖြင့်ဒီအစိုးရအဖွဲ့ကိုပြည်သူလူထုရဲ့လိုအပ်ချက်ပြည်သူလူထုရဲ့အတန်ကိုကျွန်တော်တို့အားလုံးဖြည့်ဆည်းနိုင်အောင်ကျွန်တော်တို့ဒီချိန်ထိမှာဆောင်ရွက်နေပါတယ်ဥပမာကျွန်တော်ပြောရရင်ဒီဥပဒေပြည့
်အချိန်ကြီးကတော့ဟုတ်ကဲ့
ကျွန်တော်ပြည်သူလူထုအတွက်အကျိုးရှိတဲ့ဥပဒေတွေဥပဒေဆိုရင်ကျွန်တော်တို့ကတရားကျော်ကျွန်တော်ပြည်စင်နဲ့ဖြည့်ဆည်းတယ်အစ်စ်ပြထမ်းတယ်ဒါတွေကို process လေးလုပ်နေသေးပါ
ဟုတ်ကဲ့ဒါလည်းဆိုတော့
ပြောပြချက်ကလေးပေါ်မျိုးပါတီအနေနဲ့မိမျိုးပါတီပြန်မှာတက်နိုင်လေကျွန်တော်ပါတီနဲ့ဒီလိုပြင်ဆင်ရအ
ော
င်ပြီးတော့မှဒီနေ့ဆက်လက်ပြီးတော့ကျွန်တော်လွတ်တော်မှာအစိုးရကိုကျွန်တော်တို့ကအနေနဲ့ဒီဖြစ်တဲ့တဲ့သဘောမျိုးပေါ့စောက်ကြည့်ပြီးတော့တိုက်တွန်းပြီးတော့အပြစ်ကိုတိုက်တွန်းပြီးတော့ဘုရားပြောလို့ပါပဲ
ကျွန်တော်ဒီ
ရေလူစီလာရေးဒီစီလာရေးနဲ့ကျွန်တော်တို့အားထားမှပြီးတော့ဆောင်ရွက်နေတာလေးတွေရှိပါတယ်ခင်ဗျဆောင်ရွက်နေရတယ်ကုလေတက်ရှိနေ
တယ်ဆောင်ရွက်တော့ဖြစ်နေတယ်အချင်းပြေးပါပြီ
ဦးမေမဟုတ်ပါပါခင်ဗျဟုတ်
ကဲ့အားလုံးကိုအထူးကျေးဇူးတင်ပါတယ်ခင်ဗျ